2022年6月8日、ロヒンギャ人民武装組織が加工を目標にサレ大分運動を展開している。ロヒンギャ人暴動を阻止するため、朝鮮半島に逃げ込んだ人たちを、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃げ込んだ場所に送り、ロヒンギャ人暴動を阻止するため、アメリカ軍が逃 ောကြားခြင်းမရှိသလိုနိုင်ငံသားက IS တွေးကြောအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့လည်းမြင့်ဆန်ခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်စစ်တပ်ကရရက်ဆက်ဆက်လုပ်နေတာကို Nobel ငြိမ်းချမ်းရေးဆုရှင်တော်ဆန်းစုကြည်ကတခုခုပြောတခုခုလုပ်တဲ့လို့သူကဆိုပါတယ်။နေသားဆောင်စခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေပေါ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေမတိုင်းကျမှုတွေအပါအဝင်စွစွဝဝလူခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့မကြခင်ကပဲကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့နေရာတွေစီကို VOA မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းတောက်အယောက်20လောက်လောလောဆယ်တွားရောက်လေ့လာနေကြပါတယ်။အဲ့ဒီမှာအထမကျူးကျင့်ခံရရဆိုတဲ့အမျိုးသမီးတချို့ကိုသတင်းတောက်တွေတွေးဆမေးမြန်းခွင့်ရခဲ့ပြီးတဲ့နောက်သူတို့အမှုဖွင့်နိုင်ဖို့ဒေသကရဲတပ်ဖွဲ့ကစီစဉ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်မှာရောက်နေတဲ့ COA သတင်းတောက်ကပြောပါရယ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာတွေမှာလုံခြုံရေးအဖွဲ့တွေအပေါ်တိုင်တန်းမှုပေါင်း20လောက်ရှိခဲ့ပြီးတော့တချို့ကလိမ်ညာလုံခြုံတိုင်တန်းမှုတွေဖြစ်တယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးကသတင်းတောက်တွေကိုပြောပါရယ်ဒါအပြင်လုံခြုံရေးဆောင်ရွက်စဉ်ကစီကပ်ဖောက်ပြက်မှုကျင်းဝတ်မနာခံမှုတို့ကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်စုစုပေါင်း20ကိုလည်းဥပဒေအရအရေးယူထားတယ်လို့ရဲမှူးကြီးသူရဦးဆန်းလွင်ကပြောပါရယ်ရှင်